IS သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘာဂတ်တက်ဒီကိုအမေရိကန်ထူတက်ဖွဲ့ဝင်တွေဝင်ရောက်စီးနင်းခဲ့စဉ်မှာရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတချို့ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်။အယ်ဘဂဒါဒီသေဆုံးခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီး၃ရက်အကြာပုတ်ထူးနေတော့ကအဝေးထိန်ဒရုန်းယာဉ်သုံးပြီးတော့အပေါ်စီးကနေညပယ်ရိုက်ထားတဲ့အဖြူအမဲဗီဒီယိုပုံ၅ခုကိုထုတ်ပြန်ခဲ့တာပါ။ဗီဒီယိုထဲမှာအယ်ဘဂဒါဒီပုန်းခိုနေတဲ့ပရဝနာအမေရိကန်ထူတက်တွေရဟတ်ရင်နဲ့ချင်းကပ်သွားစဉ်ပြန်လည်ပြစ်ခတ်တဲ့အရေးမဲတွေလိုမြင်ရတဲ့ဆက်သွေးကြွတွေကိုရဟတ်ယာဉ်တွေဘောကနေပြစ်ခတ်ဖောက်ခွဲနှိမ်နှင်းခဲ့တာမြင်ရပါတယ်။အမေရိကန်ရဟတ်ယာဉ်တွေဘောကနေအဲ့ဒီနေရာကိုအတိအကျပြစ်မှတ်ထားပြီးဖောက်ခွဲဖျက်ဆီးခဲ့တဲ့ဗီဒီယိုကိုလည်းထုတ်ပြန်ခဲ့ပါတယ်။သူတို့ဖျက်ဆီးလိုက်တဲ့နေရာကအခုဆိုရင်ချင်းတွေ၊ချိုင်းတွေနဲ့ကားပတ်ကင်နေရာရှိလို့ဖြစ်သွားပြီလို့အရှေ့လေပိုင်းဒေသဆိုင်ရာ Central Command ကိုယ်ကိုင်ဌာနရဲ့တပ်မှူးကြီးဗိုလ်ချုပ်ကြီး Kenneth McKenzie ကပြောကြားခဲ့ပါတယ်။ဒီစစ်စစ်ရေးကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးကအသေးစိတ်အစီအစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါရယ်ထုတ်ပြန်တဲ့ဗီဒီယိုတွေဓာတ်ပုံတွေထဲမှာအယ်ဘဂဒါဒီနောက်ဆုံးဘလို့တည်ဆုံးခဲ့တယ်ဆိုတာကိုတော့ပြမထားပါဘူးစစ်သွေးကြွခေါင်းဆောင်ကအော်ဟစ်ငိုယိုထွက်ပြေးခဲ့တယ်လို့သမ္မတထရန့်ကပြောထားပေမဲ့ဗိုလ်ချုပ်ကြီးမက်ကန်စီကတော့သူတို့အနေနဲ့ပြောနိုင်တာကအယ်ဘဂဒါဒီဟာကလေးငယ်လေးနှစ်ယောက်နဲ့အတူမြေအောက်တွင်းတစ်ခုထဲကိုဝင်သွားပြီးအသေးကဖောက်ခွဲခဲ့ကြောင်းနဲ့သူမသေးခင်မှာအမေရိကန်ထူတက်ဖွဲ့ဝင်တွေအပေါ်ပြန်လည်ပြစ်ခတ်ကောင်းပြစ်ခတ်နိုင်ခဲ့ကြောင်းသာပြောပြီးတော့ဂျန်နာရီသူ့အနေနဲ့အတိမပြုတ်နိုင်ဘူးလို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အခုလိုမျိုးဆီးရီးယားမြောက်ပိုင်းကအယ်ဘဂဒါဒီပုန်းခိုနေတဲ့နေရာအပေါ်ဝင်ရောက်စီးနင်းနိုင်အောင်လို့လားနဲ့ချီအချိန်ယူပြင်ဆင်ခဲ့ရပြီးတော့အကြီးအကျယ်ထောက်လှမ်းချက်တွေသတင်းပေးသူတွေစီကရရှိတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေနဲ့အတူအခွင့်အရေးပေးလာတဲ့အတွက်စီးနင်းနိုင်ခဲ့တာဖြစ်တယ်လို့လည်းသတင်းစာရှင်းပွဲမှာဗိုလ်ချုပ်ကြီးမက်ကန်စီကပြောကြားသွားပါတယ်သမရကိုအပြည့်အစုံရှင်းပြခဲ့ပြီးတဲ့နောက်စစ်စင်ရေးကိုဝါရှင်တန်စံတော်ချိန်စနေနေ့မနေ့9နာရီမှာလုပ်ဖို့အထူးတပ်ဖွဲ့ဝင်တွေကိုသူညွှန်ကြားခဲ့တယ်လို့ပြောကြားခဲ့ပါတယ်ရှင်။